ဂျာမနီနိုင်ငံရဲ့ပထမဆုံးမျိုးသမီးဝင်ကြီးချုပ်အင်္ဂလာမာကောကိုအမေရိကန်သမ္မတဘရက်အိုဘားမားကအရက်သားတွေကိုချီးမြှင့်တဲ့ထဲကအမြင့်ဆုံးဆုဖြစ်တဲ့လွတ်မြောက်မှုဆုကိုအင်ဂျူရောမှာဇွန်လ9ရက်နေ့ကချီးမြှင့်ခဲ့ပါတယ်။အဲဒီဆုကိုလက်ခံယူတဲ့အချိန်မှာပြောသွားတဲ့မိကွန်းနဲ့မှာတော့ဂျာမနီဝင်ကြီးချုပ်ကလွတ်မြောက်မှုရဲ့တန်ဖိုးကိုဘယ်လိုဖော်ညွှန်းသွားခဲ့ပါသလဲ။အင်္ဂလာမာကောရဲ့ဂျိုးပန်းဆောင်ရွက်မှုတွေကရောဘယ်လိုရှိခဲ့ပါသလဲ။ဒါကိုတော့ဒေါ်လာလာတန်ကပြောပြမှာပါရှင်။
Tonight we honor Angela Merkel not for being denied her freedom or even for attaining her freedom but for what she achieved.
ဒီညမှာကျွန်တော်တို့ Angela Merkel ကိုဂုဏ်ပြုတာကသူတစ်ချိန်လုံးကလွတ်လပ်မှုကိုခံစားပိုင်ခွင့်မရှိခဲ့လို့မဟုတ်ပါဘူး။လွတ်လပ်မှုကိုရအောင်ယူနိုင်ခဲ့လို့လည်းမဟုတ်ပါဘူး။လွတ်လပ်မှုကိုသူခံစားခဲ့ရပြီးတဲ့နောက်တခြားသူတွေလည်းသူ့လိုမျိုးခံစားနိုင်ကြအောင်လို့ဆက်ပြီးတော့ကြိုးပမ်းမှုအတွက်ကြောင့်ပါ။သူပြောချင်တာသူလှုပ်ချင်တာတွေလှုပ်နိုင်ဖို့နိုင်ငံရေးလောကထဲကိုသူဝင်ခဲ့ပါတယ်ဂျာမနီပေါင်းစည်းပြည့်ရဲ့နောက်ဂျာမန်သမိုင်းမှာအရှိတ်ဂျာမနီဘက်ကလာတဲ့ပထမဆုံးအမျိုးသမီးဝင်ကြီးချုပ်လည်းဖြစ်ကဘာတမားလူခွေးနဲ့ဂုံတိတ်ခါအတွက်အမြဲထုတ်ဖော်ပြောကြားခဲ့သူလည်းဖြစ်ပါတယ
်ဂျာမန်ဝင်ကြီးချုပ်အင်္ဂလာမာကယ်ကို Presidential Freedom Award တမရရဲ့လူမျိုးမှုစုချီးမြှင့်တဲ့အကြောင်းအင်ပီရာမှာခုတင်ပါစစောပိုင်းကကျင်းပခဲ့တဲ့အခမ်းအနားမှာသမ္မတဥပမာကအခုလိုပြောကြားသွားခဲ့တာပါ။မြန်မာဒီမိုကရေစီကောင်ဆောင်ဒေါက်တာဆန်းစုကြည်အပါအဝင်ကွယ်လွန်သူပုတ်ယဟမင်းကြီးဂျွန်ပေါ်လ်နယ်ဆန်မန်ဒလာနဲ့ဗတ်စလော့ဖ်ဟာဗယ်စသဖြင့်အများအကျိုးအတွက်နိနာခန်ဆောင်ရွက်ပေးခဲ့ချသူတွေကိုချီးမြှင့်ခဲ့တဲ့အဲ့ဒီဆုဟာအမေရိကန်သမ္မတတူအနေနဲ့အရသားတွေကိုချီးမြှင့်တဲ့အမြင့်ဆုံးဆုလေးဖြစ်ပါတယ်။လွန်ခဲ့တဲ့1990ကအရှိနေနောက်ဂျာမနီနှစ်ချမ်းကွဲစဉ်ဗာလန်တိုင်းကြီးတိဆောက်ခဲ့စဉ်ချိန်ကအင်္ဂလာမာကယ်ဟာအသက်9နှစ်အရွယ်သာရှိပါသေးတယ်။သမ္မတဥပမာကသူ့ရဲ့မိကွန်းနဲ့မှနောက်ကျောင်းပြန်ပြောပြခဲ့တာကတော့
She remembers when the wall went up and how everyone in her church was crying, told by the communists that she couldn't pursue her love of languages.
ဒရိုင်းကြီးတိဆောက်လိုက်တဲ့အချိန်ကိုသူအမှတ်ရသလိုပဲသူတို့ခရစ်ယာန်ဘုရားရှိခိုးကျောင်းမှာလူတွေမျက်ရည်ကျတာကိုလည်းသူမှတ်မိပါတယ်။အဲ့ဒီတုန်းကကွန်မြူနတီကသူနှစ်သက်တဲ့ဘာသာစကားကိုလေ့လာခွင့်မပြုခဲ့လို့သူကဒီယူဘဗီဇပညာကိုလေ့လာခဲ့တော့လဲထူးချွန်ချွန်ဖြစ်ခဲ့ပါတယ်။ထောက်လိုင်းရေးတွေကသူ့ကိုခိုင်းဖို့ကြိုးစားခဲ့တာကိုသူညင်းပယ်ခဲ့ပါတယ်။တရားကြီးပြိုကျတဲ့တနေ့မှာတော့အခြားသူတွေလိုပဲသူဟာတစ်ဖက်ချမ်းကိုကူးဝင်ခဲ့ပါတယ်။မယုံနိုင်လောက်တဲ့လွတ်လပ်မှုစိတ်ဓာတ်အရသာတွေကိုသူခုမှခံစားရတော့တယ်လို့လည်းသူပြောခဲ့ပါတယ
်။အင်္ဂလမာကယ်ဟာနိုင်ငံရေးလောကတွေဝင်ခဲ့ပြီး CDU ခေါ် Christian Democratic Union ရဲ့ဥက္ကဋ္ဌလည်းဖြစ်လွတ်တော်မှလည်းဖြစ်ခဲ့ပြီး1990ခုကနေ1994ခုနှစ်ထိဝင်ကြီးချုပ်ဟဲလ်မတ်ကိုလက်ထက်မှာအမျိုးသမီးနဲ့လူငယ်ရေးရာဝင်ကြီးဒီနောက်ပတ်ဝန်းကျင်ထိန်းသိမ်းရေးနဲ့နျူကလ িয়ার အန္တရာယ်ကင်းရှင်းရေးဝင်ကြီးဖြစ်တာဝန်ထမ်းဆောင်ခဲ့ပါတယ်။သူဟာတက္ကသိုလ်2005ခုမှာဝင်ကြီးချုပ်ဂါဟတ်ထရိုဒါအပြီးဝင်ကြီးချုပ်ယာရုကိုဆက်ခံခဲ့သူပါ။လွတ်လပ်မှုအပေါ်သူ့ရဲ့ခံယူချက်ကိုဝင်ကြီးချုပ်ကဆုလက်ခံတဲ့မိကုံးမှာ
Die Sehnsucht nach Freiheit lässt sich nicht dauerhaft einmauern. Sie war
The yearning for freedom cannot be contained by walls for long.
လူလတ်မှုကိုရယူခံစားလိုရတဲ့ဆန္ဒကိုဒတိုင်းတွေနဲ့ကြာကြာကာယံထားလို့မရနိုင်ပါဘူး။ဒီစိတ်ဆန္ဒကြောင့်လေဂျာမနီနဲ့တခြားဥရောပနိုင်ငံတွေအပြင်ကြံကဘာကြီးကိုချားထားတဲ့ဘာလင်တန်ကလကာကြီးပြိုကျခဲ့ရတာပဲပေါ့
။ဒါအပြင်လူမြောက်မှုဟာလူတိုင်းရဲ့မူရပအခွင့်အရေးဖြစ်တဲ့ဆိုပြီးလူခွင့်ရချိုးဖောက်မှုတွေဝေဖန်ခံရတဲ့မြန်မာနိုင်ငံပါဝင်နိုင်ငံတချို့ကိုဥပမာပေးပြီးထောက်ပြသွားပါတယ
် Jeder auf dieser Welt hat das gleiche Recht auf Freiheit sei es in Nordafrika oder in Belarus Myanmar und im
Freedom is indivisible each and every
လူလတ်မှုကိုခွဲခြမ်းပြစ်လို့မရနိုင်ပါဘူးလူတိုင်းမှာလူလတ်မှုကိုခံစားပိုင်ခွင့်ရှိကြပါတယ် Belarus ပဲဖြစ်ဖြစ်မြန်မာနိုင်ငံမှာပဲဖြစ်ဖြစ်အီရန်မှာပဲဖြစ်ဖြစ်ပေါ့
မြန်မာနိုင်ငံလူခွေးနဲ့ပတ်သက်လို့လေဝင်းကြီးချုပ်မာကယ်ဟာဇွန်လဆစောပိုင်းကစင်ကာပူမှာကျင်းပခဲ့တဲ့နိုင်ငံတကာဆွေးနွေးပွဲတရမှာမြန်မာအရသာအစိုးရတင်နေတဲ့အာဆီယံဥက္ကဋ္ဌမဖြစ်လာခင်ပြည်တွင်းလူအခွင့်အရေးအခြေအနေကိုတိုးတက်ကောင်းမွန်အောင်ဆောင်ရွက်ဖို့တိုက်တွန်းပြောကြားသွားခဲ့တာလည်းဖြစ်ပါတယ်။လူတိုင်းရဲ့အခြေခံမွေးရပါအခွင့်အရေးဖြစ်တဲ့လူမြောက်မှုတွေကြိုးပမ်းရမှာလေဆွဲမလျှော့ဘူးသူကသူ့မိကုံးမှာတိုက်တွန်းခဲ့ပါတယ
် Mag dies auch manchmal als endloser Kampf gegen Windmühlen erscheinen
Sometimes this may seem like
တခါတလေဒီရုန်းကန်မှုဟာအဆုံးမရှိတော့ဘူးလို့ထင်ရပါတယ်ဒါပေမဲ့ကျမရဲ့ကိုရွေ့အရကွာခြားတာကတော့က ကျမတို့ကနေ့အိမ်မက်ထဲမှာထဲ့မဲ့မဲ့ရဲတာတွေဟာအနာဂတ်မှာလက်တွေ့ဖြစ်လာတာကိုတွေ့နေကြရပါပြီ
။တဲ58နှစ်အရွယ်ရှိပြီဖြစ်တဲ့အင်္ဂလမာကဲလ်ဟာပထမဆုံးဂျာမနီအမျိုးသမီးဝင်ကြီးချုပ်ဖြစ်တယ်လို့ဒုတိယကမ္ဘာစစ်နောက်ပိုင်းမှာလည်းအသက်အငယ်ဆုံးဂျာမန်ဝင်ကြီးချုပ်လည်းဖြစ်ပါတယ်။သူဟာဗြိတိန်ရဲ့ Iron Lady တာမလီအမျိုးသမီးကြီးလို့တင်စားခေါ်ဝဲတဲ့ဝင်ကြီးချုပ်ဟာမာဂရက်သက်ချ်လို့ပဲဥရောပကောင်စီရဲ့ဥက္ကဋ္ဌဖြစ်ထမ်းဆောင်ရမှာကြည့်ချက်မှုရှင်းနိုင်ငံရဲ့ထိပ်သီးညီလာခံမှာတပါပတိဖြစ်တာဝန်ယူခဲ့တာလည်းဖြစ်ပါတယ်ထိုစဉ်သူဟာလစ်စဘန်စာချုပ်နဲ့ဘာလင်ကျညာစာရန်ကြီးတွေလည်းအဓိကပါဝင်ညှိနှိုင်းပေးခဲ့တာဖြစ်ပါတယ်သူ့ရဲ့ခုလိုစွန့်ဆောင်ချက်တွေကိုအခြေပြုပြီးအမေရိကန်သမ္မတကရောမီရှယ်အိုဘားမားကဂျမန်ဝန်ကြီးချုပ်နီးတူအစိုးရအတွင်းအမျိုးသမီးတွေဦးဆောင်မှုကိုထောက်ခံပြောဆိုခဲ့ပါတယ
် She grew up under communist rule in East Germany at back when
သူဟာကွန်မြူနစ်အုပ်ချုပ်ရေးစနစ်အောင်အရှေ့ဂျာမနီမှာကြီးပြင်းလာခဲ့တဲ့သူပါအဲ့ဒီအချိန်ကဘာလင်တိုင်းကြီးနဲ့ခြားထားတဲ့အချိန်ပေါ့ဘာလင်တိုင်းကြီးပြိုခဲ့ပြီးဂျာမနီနှစ်နိုင်ငံပြန်လည်ပေါင်းစည်းတော့သူကနိုင်ငံအကျိုးတည်ပိုးနိုင်မှုနိုင်ငံရေးလောကတွေကိုဝင်လာခဲ့ပါတယ်သူဟာဒီမိုကရေစီရေးကို၁၀နှစ်ကျော်ကြာကြိုးပမ်းခဲ့တာဖြစ်ပါတယ်သူ့ရဲ့ဘဝကြိုးပမ်းချက်တွေကိုကြည်ချင်းအဖြစ်သတိရစေတာကအမျိုးသမီးတွေအနေနဲ့အစိုးရတွင်ဦးဆောင်မှုမှာပါဝင်သင့်ကြတယ်လို့ကဘာကြီးတာယာဝါပြောရေးအတွက်လဲအာမန်တရဲ့အဖြစ်ပါဝင်နိုင်ကြတယ်ဆိုတာပါပဲ
ဝင်ကြီးချုပ်အင်္ဂလမာကဲနဲ့ပတ်သက်လို့ဂျာမနီမှာနေထိုင်ကြသူတွေကောဘယ်လိုမြင်ကြပါသလဲဂျာမနီမှာမြမရေးလှုပ်ရှားဆောင်ရွက်နေတဲ့ဥနွေအောင်ကိုမေးကြည့်ခဲ့ပါတယ
်သူကတော့ဂျာမန်အများစုကသဘောကျကြပါတယ်ဘာကြောင့်လဲဆိုလို့ရှိရင်သူကပညာသားလည်းဖြစ်တယ်နိုင်ငံရေးမှာလည်းပဲယောက်ျားစီနဲ့တကယ့်ကိုရင်မောင်တန်းပြီးတော့လုံးနိုင်တဲ့ပရမဇုံယူသမီဝင်ကြီးချုပ်ဖြစ်တဲ့သူတယောက်ဖြစ်တဲ့အဲ့ဒါကြောင့်မလို့ဂျာမန်လူစုအပြင်ဥရောပမှာရှိနေတဲ့နိုင်ငံသူနိုင်ငံသားတွေကတော့တော်တော်လေးအသိအမှတ်ပြုကြပါတယ်သူကလူအခွင့်အရေးပေါ့ human rights ဘက်မှာတော်တော်လေးအသံပြီးတော့ပါဝင်ဆောင်ရွက်ခဲ့မှုတဲ့သူရဲ့နောက်ကြောင်းကလောလောဆယ်မှာ solution လည်းပဲသူကဒီလူအခွင့်အရေးတွေအတွက်ကိုရောက်တဲ့နေရာတိုင်းမှာဖြစ်နေတဲ့အတိုင်းပြည်အတွက်ဒီပြည်သူလူထုအတွက်ဒီကိုသူကအမျက်ထည့်ပြောလို့ရှိတဲ့အတွက်ကြောင့်မလို့သူ့ကိုဂျာမန်ပြည်သူလူထုကောတခြားဒီဥရောပသားတွေရပါတော်တော်လေးသဘောကျရခြင်းဖြစ်ပါတယ်မကြခင်ကတော့ဂျာမန်တိုင်းပြည်မှာဒီနျူကလ িয়ার ဆိုင်ကိုအားကိုးဖို့သူကပြောခဲ့ဘူးတယ်ပြောခဲ့ဘူးတဲ့အချိန်မှာသူတော်တော်လေးအတိုက်အခံတွေကနေပြီးတော့ဝေဖန်ကြတာတွေပြုကြတာတွေတော်တော်ကိုများတယ်။ဒါပဲမကြခင်မှာပဲဂျပန်ပြည်မှာနျူကလ িয়ার ပြဿနာအကြီးအကျယ်ပေါ်ပြီးတဲ့နောက်ပိုင်းမှာသူကလည်းပဲသူ့တိုင်းပြည်မှာနျူကလ িয়ার စက်ရုံတွေပါနဲ့ပတ်သက်လို့တော့ပြန်စဉ်းစားဖို့ကောင်းတယ်ဆိုပြီးတော့သူ့ပါတီနဲ့သူပြန်စဉ်းစားပြီးတော့နျူကလ িয়ার ကိုဆက်ပြီးတော့သုံးစွဲဖို့မလုပ်ဖဲနဲ့တခြားနီလန်းနေနဲ့ energy တွေကိုရအောင်လုပ်ဖို့ဆိုတဲ့လမ်းကိုပြပြီးတော့ခင်းလိုက်တော့သူ့ကိုတော်တော်လေးပဲဒီအတိုက်ခံဟိုချီကျူးတာတွေကျွန်တော်ကြားရပါတယ
်2005ခုနှစ်နိုဝင်ဘာလမှာဝင်ကြီးချုပ်ဖြစ်လာတဲ့အင်္ဂလမာကဲလ်ဟာ2009ခုနှစ်မှာလေပြန်လည်ရွေးချယ်ခံခဲ့ရပါတယ်သူ့ရဲ့စွမ်းဆောင်ချက်တွေကြောင့်အမေရိကန်သမ္မတရဲ့လွတ်မြောက်မှုစုအပြင်အိန္ဒိယအစိုးရကဂျဝါဟာလာနေရူးစုကိုလေ2009ခုမှာသူ့ကိုချီးမြှင့်ခဲ့တယ်လို့ဥရောပပုံမပေါင်းစည်းရေးအတွက်ပံ့ပိုးခဲ့မှုတွေလေ Vision for Europe ဥရောပရဲ့အနာဂတ်မျှော်မှန်းချက်စုကို2006ခုနှစ်မှာချီးမြှင့်ခြင်းခံခဲ့ရပါတယ်။ဒါအပြင်သူဟာ Forbes Magazine ကနှစ်စဉ်ပြုစုပြီးထုတ်ပြန်တဲ့ကမ္ဘာစွမ်းထက်ဆုံးအမျိုးသမီးတရားစီးရင်မှာလေသူဟာ2006ခုနှစ်ကစလို့2010ခုနှစ်ထိ9နှစ်စတိုက်ပါဝင်ခဲ့သူဖြစ်ပါကြောင်းကြေညာရင်းဒီသတင်းပတ်ရဲ့အမျိုးသမီးများကန္တာကိုညီကုန်းချုပ်အပ်ပါတယ်ရှင်။
Cause it only serves to make me more determined.